အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာစောက်ကြနေတဲ့ကရာဇူးကနေနှုတ်ထွက်သွားတယ်လို့အင်ဂျီရိုနဲ့နှီးဆက်တဲ့တာဝန်ကိုကိုကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့စောက်ကြနေမှာတွေ့ဆုံပြီးမှာပဲခတ်ဘော်ကာရာဇူးကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့နိုင်ငံသားဌာနကိုဆက်သွယ်ကြည့်ကြည့်ရမှာချက်ချင်းပြန်လည်ဖြေကြတာမျိုးမရှိပါဘူး2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစိုးရတစ်ခုကဝင်ရောက်ဆက်ဖက်အောင်သမ္မတထရမ့်ကသူ့သမ္မတရာဇူးကိုအတုံးချဆောင်ရွက်နေတယ်လို့အမည်မဖော်လို့သူတဦးကထောင်ရင်းကြီးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားရမှာဗော်ကာရဲ့နာမည်လည်းပါဝင်ပါတယ်သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဘူးဒီဂူလီယာနီနဲ့ယူကရိန်းဆိုရအရာရှိတွေတွေ့ဆုံနိုင်အောင်ဗော်ကာကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတိုင်ကြားချက်မှာဖော်ပြထားပါတယ်နောက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားပေါ်စွန့်စမ်းဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကဇူလိုင်လအတွင်းဖုန်း25ချိန်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါတယ်အခုခါမှာတော့ဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ဖို့စတင်စွန့်စမ်းမယ်လို့အောက်လွှတ်တော်အုပ်ချုပ်နန်စီပလိုစီကကြေညာထားတာပါတောက်တာနေ့မှာပဲဒီအမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆွေဖို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ၃ခုရဲ့အကြီးအကဲတွေကမိုက်ပွန်ပေယိုကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်နိုင်ငံသားရေးအရာရှိကြီး၅ဦးကိုလည်းလာရောက်တက်တည်ထွက်ဆွေဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါတယ်ခင်ဗျာ။